မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာအရင်ဆုံးမကွေးတိုင်းဘက်ကပေးစာကိုတင်ပြကြပါမယ်မင်္ဂလာပါ RFA ရေကျွန်တော်ကတော့မကွေးကျမ်းမာရေးတက္ကသိုလ်မှာနောက်ဆုံးနှစ်တက်နေတဲ့အကြောင်းသားတစ်ယောက်ပါ2021ဆရာနာသိမ်းပြီးချိန်ကစပြီးတော့အကျမ်းမဖက်အာနာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့တာပါတတိထားမိသလောက်ကျောင်းပြန်တက်တဲ့ကျောင်းသားဥယေဟာတစ်နှစ်ထက်တစ်နှစ်ပိုများလာတာတွေ့ရပါတယ်ကျောင်းမတက်တဲ့ကျောင်းသားဥယျာဉ်နဲ့ရှင်ရင်ကျောင်းတက်တဲ့ကျောင်းသားဥယျာဉ်ကပုံများနေပါဗျ။ NUG အစိုးရရဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအွန်လိုင်းကနေသင်ပေးတဲ့အခါမှာလဲစေတက္ကသိုလ်၊သူနာပြုတက္ကသိုလ်စတဲ့ကျောင်းတွေပဲပါပါဗျ။ကျွန်တော်တို့ကျန်းမာရေးတက္ကသိုလ်မပါတာကြောင့်အင်မတန်မျက်နှာငယ်ရပါဗျ။နောက်ဆုံးနှစ်ကျောင်းသားတယောက်အနေနဲ့ဒီနှစ်မှကျောင်းမတက်ဖြစ်ရင်ကျောင်းကနေအထောက်ခံရတော့မှာပါ။ဒါကြောင့်ကျန်းမာရေးတက္ကသိုလ်နောက်ဆုံးနှစ်ကျောင်းသားတွေအတွက် NUG အစိုးရဘက်ကနေအွန်လိုင်းကနေသင်ကြားပေးစီခြင်းပါဗျ။နောက်ပြီးတော့အာနာသိမ့်ပြီးတဲ့နောက်အခုအချိန်ထိကျောင်းဆက်တက်နေတဲ့ကျောင်းသားတွေကိုလည်း NUG အစိုးရအာနာပြန်ရတဲ့အခါမှာဘယ်လိုဆောင်ရွက်မလဲဆိုတာသိချင်ပါတယ်ဆိုပြီးတော့ပြေပို့လာတာပါရှင်အခုဆက်ပြီးတော့အိုမန်နိုင်ငံကိုအိမ်အကူလာလုပ်တဲ့မိန်းကလေးတွေဒုက္ခရောက်နေကြလို့ပါဆိုပြီးတော့ယင်ဖွင့်လာတဲ့စာကိုတင်ပြကြပါမယ်ကျမအိုမန်ကိုရောက်တာ9လကျော်ရှိပါပြီအလောက်က3လပဲလို့ရပါတယ်အိမ်ရှင်တွေကလည်းဆိုပါတယ်နောက်ထပ်ရောက်လာကြတဲ့သူတွေလည်းအလုံးမရတာကြာပါပြီအစင်မပြေတဲ့သူတွေကလည်းများလာပါတယ်။အခုဆိုရင်လည်းမိန်းကလေး30နီးပါးလောက်အစာအုပ်တစ်ခုထဲမှာအစာအသောက်အနေအထိုင်အစင်မပြေပဲနေနေရပါတယ်။ passport စာအုပ်တွေကိုလည်းတင်ထားပြီးတော့အပြင်ကိုလည်းမထွက်ရပါဘူး။ပြန်ချင်ရင်ရော်ကြီးသိန်း100ပေးရမယ်ဆိုလို့ပြန်ချင်ပေမဲ့ရော်ကြီးမပေးနိုင်တာကြောင့်မပြန်နိုင်ကြပါဘူး။ဘာမှမစုံစမ်းဘဲနဲ့ရောက်လာလို့အကုန်လုံးပြဿနာဖြစ်နေပြီးတော့စိတ်ဆင်းရဲကိုဆင်းရဲဖြစ်နေကြရပါတယ်ဆိုပြီးတော့ပြေပို့ပြောပြလာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 239-235-4218 ကိုဆက်သွယ်နိုင်ပါတယ
်အခုတခါဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတအူးပြေးပို့လာတဲ့စာကိုတင်ပြကြပါမယ်ကျွန်တော်ကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာကလေးတွေကိုစာသင်ပေးနေတဲ့ဆရာပါ RFA ရေဒီလိုစာသင်တဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံသားဆရာဆိုရင်တပတ်ကို3ချိန်ပဲစာပြရပါတယ်ရိုဟင်ဂျာဆရာတွေဆိုရင်တော့တပတ်ကို21ချိန်သင်ပေးရပါတယ်။အတန်း2တန်းသင်ရရင်တပတ်ကိုစာသင်ချိန်52ချိန်ရှိပါတယ်။ဒီလိုသင်ရပေမဲ့ရိုဟင်ဂျာဆရာတွေကိုဆိုရင်လကလည်းနည်းနည်းပဲပေးတာပါ။သူတို့နိုင်ငံသားရုံးအရာရှိတွေကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဆိုရင်ဘာမှမလုပ်ဘဲနဲ့ကျွန်တော်တို့ကိုဆိုရင်ဆဲဆိုရိုင်းပြတာတွေရှိပါတယ်ဆိုပြီးတော့ရင်ဖွင့်ပြောပြလာတာပါရှင်။အခုတခါတော့မြောက်ဦးဒေသခံတအူးပေးပို့လာတဲ့စာကိုတင်ပြကြပါမယ်။လက်ရှိအချိန်ရခိုင်ပြည်နယ်မှာလူငယ်တော်တော်များများ WY စိတ်ကြွမှုရည်စေးတွေတုံးနေကြပါတဲ့တဲ့ဒါတွေကိုစစ်ကောင်စီဘက်ကလည်းလစ်လျူရှုထားသလို ULAA ဘက်ကလည်းထိထိရောက်ရောက်ကင်တွယ်တာမျိုးမတွေ့ရပါဘူးကျွန်တော်တို့မြောက်ဦးမြို့နယ်ချောင်းတစ်ကျေးရွာမှာဆိုရင်လည်းလူငယ်လူလက်ပိုင်းတွေတင်မကဘဲနဲ့ကျောင်းသားလေးတွေပါမှုရည်စေးတုံးနေတာတွေမြင်နေကြားနေရပါတယ်ဒါကြောင့်ချောင်းတစ်ရွာကျေးရွာအုပ်ချုပ်ရေးမှုနဲ့တာဝန်ရှိသူတွေအနေနဲ့ချောင်းတစ်ကျေးရွာမှာ WY စိတ်ကြွဆေးပြားရောင်းဝယ်တုံးဆွဲနေတဲ့သူတွေကိုထီထီရောက်ရောက်အေးအေးယူစေခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်